ကျေးဇူးတင်ပါတယ်ဆက်ရရင်ဝန်တန်း900နီးပါးလိုက်ပါလာတဲ့တရုတ်စစ်တပ်မတော်စီဟာမြန်မာနိုင်ငံကိုချစ်ကြည်ရဲ့ခရီးအနေနဲ့ရောက်ရှိနေပြီးစစ်ကောင်စီရေတပ်အပါအဝင်နှစ်နိုင်ငံချစ်ကြည်ရဲ့အဖွဲ့တွေတရုတ်စစ်တပ်မှုအဖွဲ့တွေကကြိုဆိုခဲ့ကြပါတယ်နေဆက်လုံခြုံရေးအတွက်မြန်မာနေဆက်နာမှာစစ်ရေးလေ့ကျင့်နေတဲ့တရုတ်ဟာတစ်ဖက်မှာလည်းစစ်ကောင်စီနဲ့တပ်သမားရေးအရာစက ကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင်
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့တရုတ်ရေတပ်ကဖြတ်သင်းမော်တစင်း free gate တစင်းထောက်ပံ့ရေးရင်တစင်းစုစုပေါင်း3စင်းဟာတနင်္လာနေ့နေ့လယ်မှာရန်ကုန်ကိုရောက်လာကြောင်းပြောပါတယ်။စစ်ကောင်စီရေတပ်ကအရာရှိတွေနှစ်နိုင်ငံချစ်ချည်ရေးအဖွဲ့တွေနဲ့တရုတ်တန်ယုံကစစ်တမ်းမှုတွေကြိုးစိုးခဲ့ကြောင်းလည်းပြောပါတယ်။
မြန်မာနိုင်ငံနဲ့တရုတ်နိုင်ငံအမည်ရကျွန်တော်ပြောလိုက်တယ်လို့ပဲမဟာဗျူဟာမိဖက်နိုင်ငံနေဖြစ်ပါတယ်ဆွေမျိုးပေါက်ကနိုင်ငံများဖြစ်ပါတယ်ရင်းချမ်းစွာသူရှင်တွဲနေဆိုင်ရင်မူရင်းအားရကိုဒေသကလိုက်လာပြီးနိုင်ငံအစည်းအဝေးနဲ့တက်မွန်လေးရချာမှာခိုင်မာတဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့နိုင်ငံတွေဖြစ်ကြောင်းပြောကြားလိုပါတယ
်တရုတ်လက်ထောက်နိုင်ငံသားရေးဝန်ကြီးနန်ရုံးဟာလူဝင်မှာ၃ရက်မှာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးတန်းစွင်နဲ့တွေ့ဆုံခဲ့ပါတယ်အဓိကကတော့အမေရိကန်ဒေါ်လာ1ဘီလီယံယင်းနှိမ့်နှံဖို့ရည်ရွယ်ထားတဲ့တရုတ်မြန်မာရထားလမ်းစီမံကိန်းတွေရှိတဲ့မြန်မာနိုင်ငံမြောက်ပိုင်းမှာအပြစ်ခတ်ရစဲရေးကိုအများဆုံးလုပ်ဖို့ဖိအားပေးခဲ့တာပါဒါဟာတရုတ်မြန်မာနယ်စပ်ပေါ်ကစစ်ရင်လက်နက်ကိုင် KIA ဌာနချုပ်ရှိတဲ့လိုင်ဇာကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲပြီးတဲ့နောက်မှာတရုတ်ကသတိပေးလာတာဖြစ်ပါလေတရုတ်မြန်မာရေးကျွမ်းကျင်သူဖြစ်တဲ့ဒေါက်တာလှကျော်စိုးကတော့တရုတ်ဟာနိုင်ငံတကာဆက်ဆံရေးမှာရေရိုရေရှည်ဆက်ဆံရေးနဲ့သွားနေတာဖြစ်ကြောင်းပြောပါတယ
်အဲကဘာပေါ်မှာရှိတဲ့ပဋိပက္ခတွေနော်အဲဗာဒီနီအချုပ်ချာနေနေနဲ့ပတ်သက်တဲ့ကိစ္စပဲဖြစ်ဖြစ်လူမျိုးရေးပဋိပက္ခတွေပဲဖြစ်ဖြစ်ဗာဒီစ်ပက္ခတွေပဲဖြစ်ဖြစ်အပြန်အလှန်နော်ဟိုဘယ်နှစ်ဖက်ကပဲဖြစ်ဖြစ်ဇက်သုံးဖက်ကပဲဖြစ်ဖြစ်ဒီဘဲပေါ်မှာအပြန်အလှန်ဆွေးနွေးပြီးညာတနေရာမှာဆုံထိုင်အောင်ကြိုးစားပါဆိုတဲ့စကားမျိုးတွေပါတယ်အဲ့တော့ဗမာပြည်ကိုလည်းသူကပြောရုပ်ပြောစင်ပြောမှာပေါ့နော်အဲ့တော့နိုင်ငံနိုင်ငံနဲ့သူ့နိုင်ငံအယူစီးပွားပေါ်ပါပဲသူကပြောတာဖြစ်တာ။အဲကျမတို့ကလည်းကျမတို့နိုင်ငံအယူစီးပွားပေါ်ပါပဲလောက်ချာရှိရလို့ပါပဲ။ကျမတို့ဗမာပြည်သူတွေအနေနဲ့နော်ဒီစစ်အာဏာရှင်စနစ်မရှိမှဖြစ်နေတာကျမတို့ကြက်ကြက်သွားသွားမြင်ကြက်ကြက်သွားသွားဆက်လုပ်ဖို့ရှိတယ်
။အငြိမ်းသားအရာရှိကြီးတူဖြစ်သလိုနိုင်ငံရေးသုံးသပ်သူလည်းဖြစ်တဲ့ဒေါက်တာအောင်မျိုးကတော့တရုတ်အစိုးရဟာတပြိုင်တည်းထဲမှာမူဝါဒနှစ်မျိုးကိုကျင့်သုံးနေတယ်လို့သူ့အမြင်ကိုပြောပြပါတယ်
။ဟိုအမေရိကန်ကတော့ဟိုဟာဗိုလ်မီးစားတစ်ဖက်ရေဖို့တစ်ဖက်ကတော့မလုပ်တတ်ဘူးနော်။အဲတရုတ်ကတော့သူကဟိုဟိုကတော့မီးစားတစ်ဖက်ရေဖို့တစ်ဖက်လုပ်ခဲ့ဘူးတဲ့သဘောထားရှိတယ်ဟိုကလေ။တရုတ်ကတရုတ်နဲ့မြန်မာထဲမှာကသူနိုင်ငံဆောက်ထားမယ်ဖြစ်နေတယ်တော်တော်ကြီးတယ်။ပြောရလို့ဆိုတော့အခုဒီတင်းဟောရီကထွက်လာလို့ရှိရင်အနည်းဆုံး၄-၆ရက်ကတော့အမောင်းဘူးနော်။အဲ့တော့ကျွန်တော်အမြင်ကတော့ဒါကဒီမြန်မာနိုင်ငံရေးရပတ်သက်လို့ကျုပ်ဟာကျုပ်ဘိုးအစိုးရအနေနဲ့ကရှင်းရှင်းလင်းလင်းပဲလက်ရှိမြန်မာနိုင်ငံရဲ့လက်ရှိအစိုးရအပေါ်မှာသူကထောက်ခံမှုကိုပြသဖို့အတွက်ဒီတမောတွေကိုဒီရှင်းထုတ်လိုက်တာလို့ကျွန်တော်တို့မြင်တယ်ကိုမြောက်ပိုင်းသုံးဘက်ပေါ်မှာသူ့အနေနဲ့ဘလောက်အောင်ကြံစမ်းမှုတွေလဲဆိုတာကတော့ကျွန်တော်တို့ကအသေးစိတ်အတွင်းကြီးတွေကိုကျွန်တော်တို့မသိနိုင်ဘူး
နိုင်ငံရေးလိလသုံးသက်သူဒေါက်တာလှကျော်စိုးကလည်းတရုတ်အစိုးရဟာစစ်ကောင်စီကိုသာအတိမတ်ပြုပြီး MNDA ကိုအတိမတ်ပြုထားတယ်ဆိုတဲ့ပြောဆိုသံမကြားရကြောင်း BOA ကိုပြောပါတယ်။တကယ်လို့ MNDA နဲ့ဆက်ဆံရတယ်ဆိုရင်လည်းတရုတ်အစိုးရဟာသူ့နယ်စပ်နာကစစ်ပေးဆောင်ကိစ္စတွေကိုသာပြောဆိုတာမျိုးရှိကြောင်းသူကရှင်းပြပါတယ်။နိုင်ငံရေးလိလသုံးသက်သူဒေါက်တာအောင်သိန်းမြင့်ကတော့တရုတ်စစ်သင်္ဘော၃ဆင်းရဲ့ခရီးစဉ်ဟာနိုင်ငံတကာဆက်ဆံရေးပုံရိပ်အောက်မှာတရုတ်ရဲ့လက်တွေ့ကျကျချင်းခံမှုတစ်ခုဖြစ်ပြီးနိုင်ငံကြီးတစ်ခုအနေနဲ့နိုင်ငံတကာရဲ့ဝေဖန်မှုကိုဆောင်ရှားလိုတဲ့နီလန်တစ်ခုလို့မြင်မိကြောင်း VOA ကိုပြောပါတယ
်။ Insurgent Group ပေါ့နော်ဒီပုံကံတော်လှန်သူဘက်ကိုဟိုနိုင်ငံကြီးတနိုင်ငံကရက်တီရဲ့ပေါ်ပေါ်တင်တင်ရက်တီပြီးတော့တီတဲ့ဒီဟိုပေါ့အာနာကဆွဲကင်တာသူဘက်ကိုဟိုပေါ့နော်ပက်ကန်နေဆိုတဲ့အမည်မျိုးကတော့ရေရှည်နိုင်ငံတကာမြန်မာဒါပြဿနာရှိတယ်ပေါ့နော်အဲ့ဒီလိုဟာမျိုးမဖြစ်ရလေအောင်ကျွန်တော်တို့ဒီနိုင်ငံတကာမြန်မာလဲတင့်တယ်အောင်ပြီးတော့ဆက်ဆက်ဘက်ကိုလည်းပဲတချို့ကိစ္စတွေကအဲဒီချွေးပိတ်တဲ့ပုံစံမျိုးဖြစ်အောင်လာတယ်လို့ထင်တယ
်။ရန်ကုန်ရောက်ရှိလာတဲ့တရုတ်စစ်သင်္ဘော၃ဆင်းဟာချစ်ကြည်ခီးစဉ်ကို၄ရက်ကြာပြုလုပ်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကအင်္ဂါနေ့မှသတင်းထုတ်ပြန်ပါတယ်။ဒါက၆ကြိမ်မြောက်ဖြစ်ပြီး ဒီခီးစဉ်ထဲမှာမြန်မာတပ်မတော်ကအစင်းငယ်ရာရှိတွေနဲ့ဆွေးနွေးတာမူလာလန်းကျောင်းကဆရာဆရာမတွေအကြောင်းသူအကြောင်းသားတွေနဲ့တွေ့ဆုံတာရည်တဲ့အရာရှိချင်းကျွမ်းကျင်မှုဖလှယ်တာအားကစားပြိုင်ပွဲကျင်းပတာတွေလုပ်သွားမယ်လို့ထုတ်ပြန်ထားပါတယ်မြန်မာစစ်ကောင်စီကိုထောက်ခံရေးသားနေတဲ့သတင်းဌာနတချို့မှာတော့တရုတ်စစ်တင်မော်၃ဆင်းရဲ့ခီးစဉ်မှာရေကြောင်းလုံုံရေးဆိုင်ရာလက်ကျင့်ခန်းတွေလုပ်ဖို့ရည်ရွယ်ထားတယ်လို့ကြေညာကြပါတယ်နိုဝင်ဘာ9ရက်နေ့ကလည်းရုရှားရဲ့စစ်တင်မော်၃ဆင်းမြန်မာနိုင်ငံကိုရောက်ရှိလာပြီးမြန်မာရုရှားရေကြောင်းလုံုံရေးပူးတွဲလေ့ကျင့်မှုတွေပထမဦးဆုံးအကြိမ်လုပ်ခဲ့ကြပါတယ်ခင်ဗျာ